မြောက်အတ္တလန္တိတ်ဆစ်စာချုပ်ဖွဲ့ NATO ရဲ့အကြီးအကဲဖြစ်တဲ့ Jens Stoltenberg ကဥရောပနဲ့အတ္တလန္တိတ်ရန်ဝင်ဒေသမဟာမိတ်နိုင်ငံတွေဟာဗက်ပေါင်းစုံကစိန်ခေါမှုအများပြားနဲ့ရင်ဆိုင်နေရတယ်လို့ပြောကြားလိုက်ပါတယ်။ Ukraine နဲ့ပတ်သက်တဲ့ Russia လှုပ်ဆောင်မှုတွေအပြင်အရှေ့လေပိုင်းဒေသကနေ ISIS နိုင်ငံရဲ့ချက်တိုက်ခိုက်ရေးတမောက်တွေဥရောပတွေပြန်ဝင်လာနေတာတွေဟာမဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးကိုချိမ့်ချောက်နေတယ်လို့ Greek နိုင်ငံ Athens မြို့မှာ Greek ဝန်ကြီးချုပ် Antonis Samaras နဲ့တွေ့ဆုံပြီးကြေညာပြီးနေက NATO အတွင်းမှုချုပ်ကသတင်းတောက်တွေကိုပြောကြားလိုက်တာပါ။အခုလောလောဆယ်မှာ Russia နဲ့စစ်ရေးမဟာမိတ်ဖြစ်အပြစ်ဝပြန်လုဆောင်မှုဖြစ်နိုင်တယ်ပေမဲ့ Russia အစိုးရနဲ့တော့ဆက်ပြီးဆွေးနွေးမှုတွေလုပ်ဖို့လိုအပ်တယ်လို့လည်း Mr. Samaras ကပြောပါတယ်။ဥရောပဝင်ဟင်ပိုင်းနဲ့ကို Russia စစ်လေရင်တွေရောက်လာရင် NATO ကနေတုံ့ပြန်မှုအသင့်ပြင်ထားတယ်လို့ Stoltenberg ကအရင်တုန်းကပြောကြခဲ့သလိုမဟာမိတ်နိုင်ငံတွေအနေနဲ့ NATO ရဲ့အရှေ့ဘက်ပိုင်းနဲ့နယ်နိမိတ်တစ်လျှောက် Baltic မြောက်ပိုင်းနဲ့ပင်လယ်နဲ့ဒေသကိုဖြတ်သန်းမဲ့ Russia လေရင်တွေအတွက်သတိထားကြဖို့လည်းပြောကြခဲ့ပါတယ်။